Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ28ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီတီဗီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုင်ရိုက်ထုတ်လွှင့်နေပါပြီ။ဖန်တွန်မီတာ16 19နဲ့ 25 တို့ကနေဖန်လေးမှဆင်နိုင်ပါပြီရှင်။ကျွန်မခွာညိုကခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟာဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဒီကနေ့လုံခြုံရေးကောင်စီမှာရှင်းလင်းတင်ပြဖို့ရှင်းနေပါတယ်။အမေရိကန်သမ္မတယူကော့ဘော်မှာရုရှားရဲ့ဂျာမန်ဆက်သွယ်မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီရဲ့ရှင်းမောက်တူတန်လူမှုကွန်ရက်တာဝန်ရှိသူတွေဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။ဒီလိုထက်ချင်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုတော့မတ်တန်ကြီးထိုင်တဲ့သူကြီးညာပြီးတော့မှာပါ။
အခုညနေပိုင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့မောင်တော်မြို့နယ်ရဲဘော်ချာချေးရွာမှာအတက်ခံခဲ့ရတဲ့ဆိုတဲ့ဟိန္ဒူရွာသား50ဝန်းကျင်လက်သက်တရခါဟာတတ်မတော်ဖြစ်မယ်ဆိုတဲ့ယူဆပြောဆိုချက်တွေနဲ့ပတ်သက်လို့တပ်ဖြတ်ခံရသူတွေရဲ့ဆွေမျိုးမိသားစုတွေကအခုလိုပြောပါတယ်
တမတော်ဖြစ်ပြီးအနေချဆောင်ဖြစ်ပြီးတတ်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘူးဘင်္ဂလားဒေ့ရှ်မှာရောက်ရတဲ့6ယောက်အမျိုးသမီး6ယောက်ရဲ့ပြောဆိုချက်အရဟိုဘင်္ဂလားအချမ်းပတ်တွေဖြစ်ပါတယ်လုံးဝဖြစ်တာမှတ်ပါတယ်
ဒူမာနဲ့မိသားစုလုံးအသက်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်တဦးရဲ့ပြောပြချက်ဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကထွက်လာတဲ့မွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကဒုက္ခသည်မှတ်ပုံတင်ရေးလုပ်ငန်းမှာဒုက္ခသည်တွေဘက်ကသူတို့ကိုရိုဟင်ဂျာအဖြစ်မှတ်ပုံတင်ဖို့တောင်းဆိုခဲ့ကြတဲ့အကြောင်းတခါထိုင်းနိုင်ငံအလျက်စစ်ဆေးရုံကမြန်မာအလုပ်သမားတွေကိုအလုပ်ငန်းခွင်အခက်အခဲတွေစစ်တမ်းကောက်ရာကနေလှုပ်အားခငွေတွေကြားဖြတ်အလွဲသုံးမှုကိုကြောင့်ပြန်လည်ပေးအပ်ခဲ့ရလို့အခုအလုပ်သမားတွေဟာစုစုပေါင်းလှုပ်အားကဘတ်ငွေ3သိန်းကျော်ပြန်လည်ရရှိခဲ့ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မတ်သိန်းကြီးထိုက်တို့ပြောပြပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပကတိနဲ့ပတ်သက်လို့နိုင်ငံတကာကဖိအားပေးဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဒီကနေ့လုံခြုံရေးကောင်စီမှာရှင်းလင်းတင်ပြဖို့ရှိနေပါတယ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS စွန့်ရောက်အစုကလုံခြုံရေးကစ်စကန်30လောက်ကိုတက်ခတ်ခဲ့ပြီးတော့နောက်ဆက်တွဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေထုတ်ပေါ်ရကကုလသမဂ္ဂလုံခြုံရေးကောင်စီမှာအတွင်းရေးမှူးချုပ်ကိုလည်းတင်ပြဖို့အဖွဲ့ဝင်15နိုင်ငံအနေနဲ့9နိုင်ငံကတိုက်တွန်းထားပါလုံခြုံရေးကောင်စီအနေနဲ့ရခိုင်ပြည်နယ်ရေးဆုံးဖြတ်ချက်တွေရဲ့ချမှတ်အရေးယူနိုင်ဖို့အတွင်းရေးမှူးချုပ်ပါဝင်ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူခွင့်ရေးအဖွဲ့ကလည်းတိုက်တွန်းထားကြပေမဲ့လုံခြုံရေးကောင်စီမှာဗီဒီယိုအနာရှိရဲ့တရုတ်နဲ့ရုရှားနိုင်ငံတွေကထောက်ခံမှုပေးမပေးဆိုတာကတော့မသိကြပါဘူးကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR ကတော့ရခိုင်ပြည်နယ်ကပြစ်ခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖက်ပြေးသူပေါင်းခန့်မှန်းကြီး 48,000 တိရှိနေပြီလို့လည်းသတင်းထုတ်ပြန်ထားပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေထံအမြန်ဆုံးကူညီပေးရနိုင်ရေးတာဝန်ရှိသူတွေကတိုက်တွန်းနေကြတာပါအချိန်နှမှာပဲအကြမ်းဖက်မှုတွေတချို့ပြန်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်အခြေအနေကိုလေ့လာဖို့ကုလသမဂ္ဂရဲ့အကြီးအကဲအရာရှိတွေနဲ့တာဝန်ရှိတွေရခိုင်ပြည်နယ်ကိုတွားရောက်ကြည့်ရှုဖို့လည်းစီစဉ်နေကြပါတယ်။မနေ့ကလည်းမြန်မာနာဗန်တွေကပြည်ရင်းပြည်ပကသတင်းသမားတွေကိုဖိတ်ခေါ်ပြီးဒီစင်းဘတ်ဆော့ဘိုင်းကရှာဖွေတွေ့ရှိထားတဲ့ဟိန္ဒူဘာသာဝင်အလောင်း45လောက်ကိုပြတ်တာခဲ့တာပါ။မြန်မာဆိုရတာဝန်ရှိတွေနဲ့မိသားစုဝင်တချို့ကတော့ဟိန္ဒူဘာသာဝင်တွေဟာ ARS စွန့်ရောက်တွေတပ်ဖြတ်တာခံခဲ့ရတယ်လို့ပြောဆိုထားကြပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတလအကြာမှာတော့တကယ်လက်တွေ့အခြေအနေကဘာတွေဖြစ်နေသလဲ။နောက်ဒီကိစ္စကိုအကောင်းဆုံးဖြစ်အောင်အမေရိကန်ဘက်ကဘယ်လိုမူဝါဒတွေချမှတ်လှုပ်ဆောင်တင်တယ်လဲဆိုတော့အကြံပြုချက်တွေရဖို့ရည်ရွယ်ချက်နဲ့အမေရိကန်နိုင်ငံသားရေးလွှတ်တော်နိုင်ငံသားရေးကော်မတီကကျန်းနာပွဲတရက်ကျင်းပပါတယ်။ရိုဟင်ဂျာရေးမနေ့ပုတ်ထူနေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့အာရှနဲ့ပစိဖိတ်ရေးရာဆက်ကော်မတီရှင်းမောက်မှာကျန်းနာပွဲမှာတော့အာရှရေးရာကျွမ်းကျင်သူတွေလူခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကထွက်ဆိုခဲ့ကြတာပါရိုဟင်ဂျာရေးနဲ့ပတ်သက်ပြီးထွက်ဆိုကြသူတွေအကြံပြုကြတဲ့အထက်မှာတော့မြန်မာစစ်တပ်နဲ့စစ်ဖက်ချင်းဆက်ဆံရေးမလုပ်ဖို့မြန်မာနိုင်ငံအတွင်းအမေရိကန်စီးပွားရေးလုပ်ငန်းတွေလုတ်ကင်နေတာကိုပြန်ပြီးတော့ကန့်သတ်ဖို့စစ်တပ်တာဝန်ရှိသူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးပြည်ဝင်ခွင့်ကန့်သတ်ဖို့နောက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုအထူးတန်ခတ်အရေးယူတဲ့လူပုဂ္ဂိုလ်စည်းနဲ့မှထည့်သွင်းဖို့တွေအပါအဝင်တန်ခအရေးယူမှုပုံစံမျိုးစုံပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူ၄သိန်းကျော်အရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့မှတာဝန်ရှိတယ်လို့လည်းထွက်ဆိုခဲ့ကြပါတယ်။အလွတ်တော်နိုင်ငံသားရေးရာကော်မတီရဲ့ဥက္ကဋ္ဌ Ed Rice ကတော့ရိုဟင်ဂျာတွေအပေါ်မြန်မာအစိုးရရဲ့ရရက်ဆက်ဆက်ပြုမူနေတာတွေကိုခွင့်ပြုထားလို့မရပဲ အမေရိကန်မြန်မာဆက်ဆံရေးမှာရိုဟင်ဂျာအရေးနဲ့လူ့ခွင့်ရေးကိုဦးစားပေးကိစ္စအဖြစ်သတ်မှတ်ရမှာဖြစ်တဲ့အကြောင်းအကျန်းဖက်အခြေအနေတွေအဆုံးသတ်ရေးအတွက်နီလန်ပေါင်းစုံတုံးပြီးတော့ဆောင်ရွက်ရမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်သူမှပြည်ကနေထဲချင်ပါခဲ့တဲ့တမရရွေးကောက်ပွဲမှာရုရှားရဲ့ဂျာဝါစစ်ပွဲမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအထက်နဲ့အောက်လွှတ်တော်ကော်မတီတွေရှိမှ Twitter လူမှုကွန်ရက်ကတာဝန်ရှိသူတွေဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်။ဒီလာဇာမိုင်းမှာပဲ Facebook Internet လူမှုကွန်ရက်ကလည်းအလားတူဒီကိစ္စထွက်ဆိုခဲ့တာပါ။ရုရှားနဲ့ဆက်နွယ်မှုရှိတယ်လို့ဆိုတဲ့နိုင်ငံရေးလူမှုရေးသဘောထားကွဲစရာကိစ္စတွေနဲ့ပတ်သက်လို့လူမှုကွန်ရက်မှာဖော်ပြခဲ့တဲ့ကြော်ညာပေါင်း 3,000 လောက်ကိုလည်း Facebook ကလွှတ်တော်မှတ်တမ်းကိုပေးရဖို့သဘောတူခဲ့ပါတယ်။လွှတ်တော်ကော်မတီတွေကတော့သတင်းတူတွေပြန့်နှံ့မှုနဲ့ Internet လူမှုကွန်ရက်သုံးတဲ့သူတွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေမှာအမေရိကန်ပြည်တော်စုကတရားရောက်ကကူညီပံ့ပိုးခဲ့တာရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါ။ Twitter လူမှုကွန်ရက်မှာသုံးဆွဲသူတွေဖြစ်အကောင့်တွေကိုမြင်မြန်ဆန်းဆန်းဖန်တီးပြီးသတင်းတွေကိုအလိုလျောက်ဖြန့်ဝေနိုင်တဲ့စနစ်ပါဝင်မှန်မှန်မကန်နည်းရုံနဲ့အသုံးပြုနေတာတွေကိုလည်းစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ Twitter အနေနဲ့ဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာတမတ်တမတ်ရှိမှုကိုလေးစားကြောင်းနဲ့မတမတဲ့နည်းလမ်းတွေနဲ့အသုံးပြုနေတာတွေကိုတားဆီးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုထားပါတယ်။ Internet နည်းပညာကော်မတီရွေးနဲ့လွှတ်တော်တာဝန်ရှိသူတွေရဲ့တွေ့ဆုံမှုတွေမှာအခုချိန်ထိအများပြည်သူကိုတက်ရောက်ခွင့်မပေးပေမဲ့ရွေးကောက်ပွဲမှာစစ်ပတ်မှုကြိုးပမ်းမှုတွေမှာ Internet Online နည်းပညာတွေကိုအသုံးပြုနေရတဲ့နဲ့ပတ်သက်ပြီးအများပြည်သူရှေ့မှောက်ကြားနာမှုတွေလုပ်ဖို့လဲအထက်နဲ့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီတို့ကစီစဉ်နေကြပါတယ်။အောက်တိုဘာလနဲ့ကျင်းပဖို့စီစဉ်ထားတဲ့အောက်လွှတ်တော်ကော်မတီရဲ့ကြားနာပွဲနဲ့နိုဝင်ဘာလထဲမှာစီစဉ်ထားတဲ့ထက်လွှတ်တော်ကြားနာပွဲတွေအတွက် Facebook နဲ့ Twitter ကော်မတီတွေအပြင် Google ရဲ့မိခင်ကော်မတီ Alphabet တို့တက်ရောက်ထွက်ဆိုကြဖို့လဲဖိတ်ကြားထားပါတယ်။
Republican တို့ရဲ့အခောက်ခွန်ပြုပြင်ပြောင်းလဲရေးအစည်းအဝေးဟာဆိုရင်လူလက်တန်းစားတွေနဲ့စီးပွားရေးလုပ်ငန်းကြီးတွေအခောက်ခွန်ဆိုင်ရာဝင်တော့ဝင်ဖို့ကြီးကနေလွတ်မြောက်စေမှာဖြစ်တယ်လို့ဆိုပြီးဒီစီစဉ်ကိုသမ္မတထော်နယ်ထရန့်ကထောက်ခံပြောဆိုပါတယ်။ Indiana ပြည်နယ် Indianapolis မြို့ကလူထုရှင်မှာအခောက်ခွန်ပြုပြင်ပြောင်းလဲရေးအစည်းအဝေးရဲ့အသေးစိတ်အချက်လက်တွေကိုသမ္မတကထုတ်ဖော်ပြောဆိုခဲ့ပါတယ်။ချမ်းသာတဲ့အခွန်တန်းတွေအဓိကအကျိုးအမြတ်ရှိစေတဲ့ခွန်သက်သာခွင့်ရှိတဲ့အသုံးစရအမျိုးအစားအများစုကိုပဲဖြစ်မှာဖြစ်တဲ့အကြောင်းနောက်လုံသားထူကြီးအခွန်ပို့ပြီးတော့သက်သာစေဖို့အတွက်ဝင်ငွေသိပ်ပြီးများတဲ့လူတွေအပေါ်လွှတ်တော်အနေနဲ့အခွန်နှုံးထားတရက်ကိုတတ်မှတ်နိုင်တဲ့အခြေအနေမျိုးကိုလည်းပေးထားတဲ့အကြောင်းသမ္မတကပြောပါတယ်ဒုတိယအနေနဲ့ကတော့အခွန်နဲ့ပတ်သက်ပြီးရိုးရှင်းမျှတာပြီးအလွယ်တကူနားလည်နိုင်အောင်လုပ်မယ်လို့လည်းသမ္မတကပြောပါတယ်အခွန်နှုံးထားတွေရှော့ချလိုက်ရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုလည်းဆွဲဆောင်နိုင်မှာဖြစ်တယ်လို့သမ္မတကပြောဆိုပါတယ်အခွန်သက်သာစီရေးအစီအစဉ်ကနေဘဏ္ဍာငွေရရှိမှုဘလို့ဖြစ်လာမလဲဆိုတာကိုသမ္မတကတော့မပြောပါဘူး။ဒါပေမဲ့လို့ပါတီဆွဲကင်းတဲ့ပြည်ထောင်စုအသုံးစရိတ်ဆိုင်ရာကော်မတီကတော့အခွန်ကောက်ခံမှုပြုပြင်ပြောင်းလဲမှုတွေကြောင့်နောက်10နှစ်အတွင်းနိုင်ငံရဲ့အကျွေးမှာဒေါ်လာ 1.2 ထရီလီယံထပ်တိုးသွားစေနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင
်။ UAVE ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တင်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူအန်နိုင်ငံကနေခွတ်ထွက်ရေးကတ်လူမျိုးတွေကလူဆန္ဒခံယူပွဲနဲ့အတည်ပြုနိုင်ခဲ့တာကြောင့်အောင်ပွဲခံနေကြပါပဲ။ US ဆိုရကတော့လီပိုင်နဲ့အုံပြုခွင့်မပေးတာအိန္ဒိယတူရကီနိုင်ငံနဲ့ပူးတွဲစည်ရေးလိကျင်တာတွေလို့အရေးယူဆောင်ရွက်မှုတွေနဲ့လက်တုံ့ပြန်သွားမယ်လို့သတိပေးနေပါတယ်။ US လက်တော်ကတော့ဆန္ဒခံယူပွဲဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုမရှိဘူးလို့ပြောဆိုလိုက်တယ်လို့ကတ်လူမျိုးတွေထိန်းချုပ်ထားတဲ့ကာကော့ဒေသကတန်မိုးရှိတဲ့ရေနံမြေတွေကိုထိန်းချုပ်နိုင်အောင်လူညွေးတပ်ဖွဲ့တွေဆီလုပ်ဖို့လဲဝန်ကြီးချုပ်ဟေရာဘာဒီကိုဒီကနေ့တက်တုံခဲ့တာပါ။ကာရစ်စတန်ဒေသနဲ့တန်တမန်ရေးရဆက်သွယ်နေတဲ့နိုင်ငံပေါင်း34နိုင်ငံနဲ့အဆက်အသွယ်ဖြတ်ချဖို့ဆန္ဒခံယူပွဲကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ကာကော့ဒေသအုပ်ချုပ်ရေးမှူးနက်မာဒင်ခါယွန်ကိုလည်းယာယီကဖယ်ရှားဖို့ဝန်ကြီးချုပ်ကတိုက်တွန်းပြောဆိုခဲ့ကြပါတယ်
။မြောက်ကိုရီးယားနဲ့လက်ရှိတင်းမာနေတဲ့အခြေအနေကြောင့်တောင်ကိုရီးယားနိုင်ငံရဲ့ငြိမ်းချမ်းရေးတိဆောက်လို့တဲ့ပိုက်ဖြတ်ချက်ကပြည့်စည်သွားမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။တောင်ကိုရီးယားရေတပ်တပ်မဟာနှင့်ဌာနချုပ်မှဒီကနေ့ကျင်းပတဲ့69နှစ်မြောက်လက်နက်ကိုင်တပ်ဖွဲ့များ၏အခမ်းအနားမိန့်ခွန်းမှာသမ္မတကထည့်သွင်းပြောဆိုတာပါ။တောင်ကိုရီးယားနိုင်ငံကပဋိပက္ခကိုချုပ်ငြိမ်းစေပြီးငြိမ်းချမ်းရေးကိုကာကွယ်မှာဖြစ်တဲ့အကြောင်းနောက်မြောက်ကိုရီးယားဘက်ကရန်ဆောင်မှုတွေရပ်သွားစေဖို့နျူကလ িয়ার လက်နက်အစီအစဉ်တွေကိုလက်လွတ်စေဖို့အတွက်တောင်ကိုရီးယားဘက်ကပြတ်သားတဲ့ရည်မှန်းချက်ရှိတယ်လို့လည်းသမ္မတကပြောပါတယ်။လက်နက်ကိုင်တပ်ဖွဲ့များနေမှာပြတ်သားထားတဲ့စစ်လက်နက်ပစ္စည်းတွေကိုလည်းသမ္မတကြီးစုလေ့လာခဲ့ပါတယ်။
ဂျပန်နိုင်ငံမှာရွေးကောက်ပွဲကြီးကျင်းပမှာဖြစ်တာကြောင့်အောက်လွတ်တော်ကိုဝန်ကြီးချုပ်ရှင်ဆိုအဘေကဒီကနေ့ပဲတရားဝင်ဖြတ်သိမ်းလိုက်ပါတယ်။အော်တိုဘာလ22ရက်နေ့မှာရွေးကောက်ပွဲကြီးချိန်ဆကျင်းပဖို့ဝန်ကြီးချုပ်ကရုတ်တရက်ကြေညာလိုက်ပြီး3ရက်ကြာမှာပဲလွတ်တော်ကိုဖြတ်သိမ်းလိုက်တာပါ။မြောက်ကိုရီးယားပြည်ထောင်ကြီးထွားလာနေချိန်မှာဂျပန်နိုင်ငံသားမဲဆန္ဒရှင်တွေကထောက်ခံမှုအားကောင်းလာနေတာကိုဝန်ကြီးချုပ်ကခွင့်ကောင်းယူပြီးရွေးကောက်ပွဲကြီးချိန်ဆကျင်းပဖို့ဆုံးဖြတ်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာဝန်ကြီးချုပ်အနိုင်ရရမယ်ဆိုရင်တော့အနည်းဆုံး2022ခုနှစ်ထိဆက်လက်တာဝန်ယူရမှာပါ။ဒါမှလည်းဝန်ကြီးချုပ်ရဲ့ Liberal Democratic Party LDP ဟာမနေ့ကမှနိုင်ငံရေးပါတီစည်းတစ်ခုဖြစ်တရားဝင်ထုတ်ဖော်ကြေညာလိုက်တဲ့တိုကျိုမြို့တော်အုပ်ချုပ်ရေးမှူးဟောယူအီကိုကိုအီကေရဲ့မျော်လင့်ချက်ပါတီကြောင့်ကြီးမားတဲ့စင်ကုန်မှုနဲ့မမျော်လင့်ပဲရင်ဆိုင်နေရပါတယ်။ပါတီစစ်ကိုတော့ဝန်ကြီးချုပ်အာဘေရဲ့အာဏာရ LDP ပါတီသာကအတိုက်အခံဂျပန်ဒီမိုကရက်တစ်ပါတီ DPJ ကလွတ်တော်မှအများပြားကိုပါဆွဲဆောင်နေတာပါ။တိုကျိုမြို့တော်အုပ်ချုပ်ရေးမှူးဟောအနာဂတ်ဂျပန်နိုင်ငံရဲ့ဝန်ကြီးချုပ်တူဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပေမဲ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမှာမဟုတ်ဘူးလို့လည်းတချို့မျိုးတော်အုပ်ချုပ်ရေးမှူးဟောင်းကပြောဆိုထားပါတယ်
။ထိုင်းဝန်ကြီးချုပ်ဟောင်းရှင်းလာရှင်းနာဝတ်ဟာဒူဘိုင်းမှာရှိနေတယ်လို့ဝန်ကြီးချုပ်ပရာယုချန်ဝူချာကပြောပါတယ်။ဒီကနေ့ကြာသပတေးနေ့သတင်းထောက်တင်နဲ့တွေ့ဆုံခြင်းအတွင်းမစ်ရင်လတ်ဘယ်မှာရှိနေတယ်လဲဆိုပြီးမေးမြန်းချက်ကိုဝန်ကြီးချုပ်ကသူမရဲ့ခီးသွားလာမှုတွေကိုတင်ပြထားတဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာကိုကိုးကားပြီးတော့ဖြေကြားခဲ့တာဖြစ်ပါတယ်။အကိုဖြစ်သူဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ဟာလည်း2006ခုနှစ်ဆီယနာသိမ်းရာထူးကဖယ်ရှားခံရပြီးကလေးကဒူဘိုင်းမှာနေထိုင်နေတာဖြစ်ပါတယ်ရှင
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။မောင်တော်မြို့နယ်ခမောင်းစိတ်မြို့ရဲဘော်ကြားကြေးရွာကဟိန္ဒူရွာသားတွေကိုတတ်တာ RSA ဆွန့်ရောက်ကြမ်းဖက်သမားတွေဖြစ်တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပေမယ့်အစိုးရရဲ့ထုတ်ပြန်ချက်ကိုတန်တရားနဲ့ကြည့်မြင်နေကြတာအပြင်ဒါဟာတပ်မတော်ကလုပ်တာဖြစ်တယ်လို့ပြောတာတွေလည်းရှိနေပါတယ်။အခုလိုလူတွေစေကနန်းနဲ့ချီတတ်ခံရတဲ့အပေါ်မှာမိသားစုဝင်တွေရဲ့အမြင်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူတီတောင်နဲ့ရသေးတောင်မြို့နယ်တွေမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာမောင်တော်မြို့မြောက်ဘက်ခမောင်းစိတ်မြို့အနီးရဲဘော်ကြားကြေးရွာမှာဟိန္ဒူဘာသာဝင်တွေတပ်ဖြတ်ခံရတဲ့ဖြစ်စဉ်ဖြစ်ပွားခဲ့တာပါဒီတပ်ဖြတ်မှုဖြစ်စဉ်မှာကလေးနဲ့အမျိုးသမီးတွေအပါအဝင်တပ်ဖြတ်ခံရသူရုပ်အလောင်း45လောင်းကိုရှာဖွေရရှိထားပြီးရဲဘော်ကြားရွာကရှာဖွေနေရသေးသူ48ဦးနဲ့အိုးထင်းကြေးရွာကပျောက်ဆုံးသူ144ဦးပေါင်းရင်စုစုပေါင်းဟိန္ဒူဘာသာဝင်192ယောက်ပျောက်ဆုံးနေတာဖြစ်ပါတယ်။ဒီလ29ရက်နေ့ကပြည်ဝင်ပြည်ပသတင်းမီဒီယာအဖွဲ့အစည်းကသတင်းသမား40လောက်ကိုအခင်းဖြစ်ပွားရာဒေသကိုသတင်းရယူဖို့အတွက်တက်မရော်ကစီစဉ်ပေးခဲ့ပါတယ်။ဒေသဖြတ်မှုနဲ့ပတ်သက်ပြီးအခင်းဖြစ်ပွားရာနေရာကိုရောက်ရှိနေတဲ့ဟိန္ဒူဘာသာဝင်ဥရွှေညီကသူ့အမြင်ကိုအခုလိုပြောပါတယ်။
တမတော်ဖြစ်ပြီးငကြားဆောင်ဖြစ်ပြီးတတ်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘင်္ဂလားဒေ့ရှ်မှာရောက်ရတဲ့6ယောက်အမျိုးသမီး6ယောက်ရဲ့ပြောဆိုချက်အရဲ့ဟိုဘင်္ဂလားအချမ်းပတ်တွေဖြစ်ပါတယ်လုံးဝဖြစ်တာမှတ်ပါတယ်ဆိုသူတို့ကလက်ကိုခြီးပြီးတော့လက်ပြီးဖြတ်ပါတယ်ပြီးတော့မျက်စိလည်းပိတ်ထားပါတယ်ဟိုဘာလို့ဆိုတော့အဲ့ဒီတတ်ဖြတ်တဲ့လူတွေကအမိဘေးပေါင်းနေရလူတွေပါသူတို့ပေါင်းနေရလူတွေပါမတိအောင်ဒီလိုတုတ်တာရေရက်ဆက်ဆက်တမင်တတ်ကျွန်တော်တို့လူနေစည်းတွေကိုသူတို့ဘင်္ဂလားအချမ်းပတ်တွေကတမင်တက်လောက်တာပါကျွန်တော်ယူဆပါတယ်ဘလူကြောင့်လောက်တယ်ဆိုတာဒီလိုပါကျွန်တော်တို့ဟိန္ဒူတွေအထူးသဖြင့်ကျွန်တော်ဒီအစိုးရနဲ့ပြီးတော့တိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့နေတယ်အဲ့ဒါကိုသူကမုန်းလို့ပေါ့အဲ့လိုပဲကျွန်တော်ထင်ပါတယ
်တပ်ဖြတ်ခံရသူတွေထဲမှာဥရွှေနီရဲ့တူမရဲ့ခင်မိုးနဲ့ကလေးနှစ်ဦးပါဝင်ခဲ့တာဖြစ်ပါတယ်တပ်ဖြတ်ခံရသူတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့နေရာကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုဖမ်းဆီးခေါ်ဆောင်တွားခံရသူဟိန္ဒူမျိုးသမီး၈ယောက်ကတရင်ပေးတာကြောင့်ရှာဖွေနိုင်တာဖြစ်ကြောင်းလည်းဟိန္ဒူဘာသာရေးခေါင်းဆောင်ဥနီမောကပြောပါတယ်တပ်ဖြတ်တဲ့တရားခံတွေကိုနိုင်ငံတကာကလက်ခံအောင်မှုခင်းစေးပညာအရစစ်ဆေးဖော်ထုတ်တာမျိုးရှိမရှိဆိုတဲ့မေးခွန်းအပေါ်မှာတော့မောင်တော်ခရံအုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုပြောပါတယ်
ဒီစက်တင်ဘာ24ရက်နေ့တုန်းကဒါကျွန်တော်တို့နော်ဆက်တွေ့တဲ့အချိန်ကြီးကကျွန်တော်တို့ KI မှာကျွန်တော်ဒုက္ခိုင်အုပ်ချုပ်မှုနော်သူအဖွဲ့ခေါင်းဆောင်နဲ့ကျွန်တော်အဖွဲ့ဖွဲ့ပြီးတာပဲအမှမူကြီးဆောင်ပါတယ်ဥပဒေပါတယ်နောက်ပြီးမြင့်မြင့်တက်တည်ပါပဲရက်ကြီးပါမယ်ပြီးအဲ့ကြီးရောင်းနဲ့ပတ်သက်တဲ့ကျွန်တော်ရက်မြက်ပါပါမယ်အဲ့အဖွဲ့ကိုဖွဲ့ပြီးတော့မှကျွန်တော်တို့ဒီရင်ကွင်းစင်းပြီးတော့မှဒီအလောင်းနဲ့ပတ်သက်ပြီးတော့မှရုပ်ဆက်စစ်ချက်ဆောင်ရတယ်ဟို DNA စစ်ချက်ကိုကျွန်တော်တို့ဆက်ပြီးတော့မှဆောင်ရဖို့ရှိပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်မျိုးသမီးတွေရဲ့ခွင့်ဆိုချက်အပြင်ဒီတက်ဖြတ်တဲ့တရားခံကိုဖော်ထုတ်နိုင်တဲ့အခြားသက်သေအထောက်အထားများရရှိထားသလားဆိုတာကိုတော့တမ်ရော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်ဆစ်စင်ရေးညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကအခုလိုဖြေကြားပါတယ်
။အခုလက်ရှိအနေအထားရတော့ခုနပြောသလိုပေါ့ကျွန်တော်တို့ဒီဆွေမျိုးတိုင်းဝိုင်းရင်ရလဲသူတို့ပြောရတဲ့အထောက်ကြားမှာပါ။အဲဘယ်သူကတော့သူ့ဘယ်သူဘာတော်ပါတယ်ဘလို့တော်ပါတယ်။အဲသေးကြတာတခုကတော့သူတို့အမျိုးတော့သူတို့မဆက်တာသေးကြပါတယ်။နောက်တစ်ခုပေါ့နော်နောက်ခုနပြောသလိုဒါကတော့ကျွန်တော်တို့ရေရှည်မှာကျွန်တော်ပြန်စစ်လိုက်ရင်လည်းဒါတွေပေါ်လာမှာပါပဲဒါတော့အဖြစ်မှန်ပါပဲဒီအဖြစ်မှန်ကိုကျွန်တော်တို့ကဟိုတကယ်တကယ်တော့အဖြစ်မှန်ကိုပြောနိုင်တဲ့သတင်းမီဒီယာများကိုကျွန်တော်တို့ခေါ်ပြီးတော့ပါဒါကျွန်တော်တို့ကြားသတာပဲဖြစ်ပါတယ်အဲ့တော့သတင်းမီဒီယာများအနေနဲ့ကိုယ်တိုင်လည်းမေးခဲ့ပြီးပါပြီကိုယ်တိုင်လည်းတွေ့ခဲ့ပြီးပါပြီတုံးသက်ချက်ဘိုင်ရောဘာရောကတော့မှန်မှန်ကန်ကန်ဖြစ်စေဖို့ပဲကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်ဒီလောက်ပါ
ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဟိန္ဒူအမျိုးသမီး၈ယောက်ကိုပြန်လည်ခေါ်ယူနိုင်ဖို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနကဆောင်ရွက်နေပါတယ်။လောလောဆယ်မှာတော့မောင်တော်မျိုးနွယ်ရဲ့လုံခြုံရေးအခြေအနေကိုထိန်းချုပ်နိုင်တဲ့အခြေအနေရှိကြောင်းလဲခရိုင်မှုဥယျာဉ်ထုတ်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းခီးစဉ်မှာပန်းတော်ပြည်နယ်ကညင်တန်းစတဲ့ကြေးရွာတွေမှာတော့အစ္စလမ်ဘာသာဝင်တချို့ဟာတခြားဒေသကိုထွက်ပြေးတာတွေရှိတယ်လို့မူလအတိုင်းဆက်လက်နေထိုင်နေသူတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။ပန်းတော်ပြည်ကြေးရွာမှာတော့တမ်ရွန်နယ်နဲ့စေကုသရေးအဖွဲ့ကကျမ်းမာရေးဆောင်ရှောက်မှုပေးနေတာကိုလည်းမြင်တွေ့ခဲ့ရပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်ကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ကိုမိုးစောပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်ဖြစ်နေသူတို့ကိုမှတ်ပုံတင်ထားတဲ့ကပ္ပြားမှာရိုဟင်ဂျာဆိုတဲ့နာမည်ကိုဖော်ပြဖို့တောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်ဖြစ်မှတ်ပုံတင်ပြီးချိန်မှာရိုဟင်ဂျာဆိုတဲ့နာမည်ကိုထည့်သွင်းဖော်ပြခြင်းမရှိတဲ့အတွက်ဒုက္ခသည်တချို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ရိုက်တာသတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကိုရန်နိုင်ငံပြောပြထားပါတယ်ရှင်။
ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာမွတ်စလင်တွေကိုဆက်ပြီးတော့မှတ်ပုံတင်ပေးနေတဲ့အချိန်ထဲမှာပဲဒုက္ခသည်တချို့ကသူတို့ရဲ့မှတ်ပုံတင်ကပ်ပြားတွေကိုလက်မခံဘဲငင်းဆန်နေတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ကုဒဘလောင်ဒုက္ခသည်စခန်းကရိုဟင်ဂျာ10ယောက်လောက်သူတို့ကိုမြန်မာနိုင်ငံကရိုဟင်ဂျာလို့မဖော်ပြတဲ့အတွက်ဆိုပြီးအဲ့ဒုက္ခသည်အဖြစ်မှတ်ပုံတင်တဲ့ကပ်ပြားကိုလက်မခံဘူးလို့ဗဟုထုနေ့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားတစ်စားကိုလွန်ခဲ့တဲ့တလလောက်ကရောက်လာတဲ့မိုဟာမက်ဦးလာကဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်
ara kan no de bole sa to maro hanga diye to yad de mama muslim bole de ara
no ticket lo le makan ba u a chang le so lo ne ja sang tapwa ga chanar lo nyama muslim lo be yee tha ba de di lo chanar lo ticket myo le makan nai ma u chanar lo ga lo nyama nangan ga ruin ja le ba tichet lu ri ga da u lakkhan da tru ga da u ma phat tat ja lo ba ticket ba ma ruin ja tan na so lo ma pa ba u da chang le chanar lo ticket ti ko pyan pe ni ba bi
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာသေးခင်ကဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပြီးတော့အဲ့လူတွေကိုဘင်္ဂလားဒေ့ရှ်အစိုးရကမှတ်ပုံတင်နေတာဖြစ်တယ်လို့ကုဒဘလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်မှတ်ပုံတင်ပေးနေတဲ့ဒုဗိုလ်မှူးကြီးမိုဟာမက်မာဘက်ရာမန်ခန်းကပြောပါတယ်ဒုက္ခသည်ကပ်ပြားမရှိဘဲနဲ့တော့သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကပေးမဲ့အထောက်ပံ့တွေကိုရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်တွေကခက်ပြားတွေကိုပြန်ယူလိုက်ပေမဲ့သူတို့မှအချက်အလက်တွေအကုန်ရှိထားပြီးဖြစ်တယ်လို့ရာမန်ခန်းကပြောပါတယ
် So far we came to know that they didn't accept because the word particular word Rohingya is not there
ရိုဟင်ဂျာဆိုတဲ့စကားလုံးတစ်လုံးကြောင့်အခုချိန်ထိတော့သူတို့ဘက်ကလက်မခံသေးပါဘူးအဲ့ဒါတော့ဒါကသူတို့ရဲ့ပြဿနာပါဒါပေမဲ့အခုထိတော့ကျွန်တော်တို့ကသူတို့ဟာဘယ်သူတွေဘယ်ကနေလာတဲ့သူတွေဆိုတဲ့အခြေခံအချက်အလက်တွေနဲ့ပဲမှတ်ပုံတင်ထားပါတယ်
Oxus Bazaar ဒေသမှာတော့ရိုဟင်ဂျာတွေကိုဒုက္ခသည်စခန်းတွေကနေအပြင်ကိုထွက်ခွင့်ပေးမထားပါဘူး။အဲဒီလူတွေကိုဒုက္ခသည်စခန်းကနေအပြင်ထွက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရှောက်သွားလို့မရအောင်လုံခြုံရေးဂိတ်တွေကိုလည်းချထားပါတယ်။ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ရဲ့ဒုတိယဗိုလ်မှူးကြီးရာမန်ခန်းကတော့သူတို့အနေနဲ့ဒုက္ခသည်3000လောက်ကိုမှတ်ပုံတင်ထားပြီးတခြားဒုက္ခသည်စခန်းတွေမှာမှတ်ပုံတင်ဖို့နေရာအသစ်တွေလုပ်ပြီးတာနဲ့ကျန်တဲ့ဒုက္ခသည်တွေအားလုံးကိုလည်းအများဆုံးမှတ်ပုံတင်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းကြီးရုံးရဲ့အကြီးတန်းပြန်ကြားရေးတာဝန်ခံကတိမကင်းစီကတော
့ But we're glad to see this early in the state in this emergency that the government is registering people registration is very key for me
အခုလိုရေးကြီးတဲ့အချိန်မျိုးမှာအစိုးရကလူတွေကိုမှတ်ပုံတင်ပေးနေတာကိုတွေ့ရလို့ဝမ်းသာပါတယ်မှတ်ပုံနေတာကကိစ္စတော်များများအတွက်အရေးကြီးပါတယ်အဲ့ဒီလူတွေကိုဒီနိုင်ငံမှာတရားဝင်နေထိုင်ခွင့်ရအောင်လုပ်တဲ့နေရာမှာအရေးကြီးတာပါဒါမှသူတို့လည်းအဖမ်းမခံရမှာဖြစ်တယ်လို့သူတို့ဘယ်သူဆိုတာကိုလည်းပြနိုင်မှာဖြစ်ပါတယ်
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာလက်နက်ကိုင်အဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွေမှာနေပြည်တော်ရှင်းလင်းလုပ်ရာကနေရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ရ မြန်မာအစိုးရဘက်ကတော့အာဆာအဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်နေကြီးညာထားပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြန်မာနိုင်ငံမှာဒါမကတကဘာလုံးကအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အတိတ်ပဲမျိုးကောက်ကြပါတယ်အနာတိစေရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bernice@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံနဲ့ကမြန်မာရွှေပြောင်းလုံတမားတွေဘက်ကလည်းအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံစမုတ်စခွန်ခရိုင်မဟာထိုင်းဒေသတွင်းကလျှက်စစ်ပစ္စည်းဆက်ရုံတစ်ခုကရွှေပြောင်းလုံတမားတွေဟာဂျာကန်တထေးကဖျက်ယူထားတဲ့လုံအားကဘတ်ငွေ3သိန်းကျော်ပြန်လည်ရရှိခဲ့ပါတယ်။မြန်မာရွှေပြောင်းလုံတမားအခွင့်အရေးကွန်ရက်ကလျှက်စစ်ပစ္စည်းဆက်ရုံမှာအလုလုနေတဲ့ထောင်နဲ့ချီတဲ့မြန်မာအလုံတမားတွေရဲ့အခက်အခဲကိုစစ်တမ်းကောက်ယူချိန်မှာအလုံတမား100နီးပါးကသူတို့လုံအားကတွေဖျက်ယူခံရတဲ့အကြောင်းတိုင်တားချက်တိုင်တန်းချက်အရာအလုရှင်နဲ့ဆွေးနွေးညှိနှိုင်းရတာနေ့တစဉ်အခုလိုပြန်လည်ရရှိခဲ့တာဖြစ်ကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာဆိုင်ဒေသကနိုင်ငံခြားသားအလုံတမား1000ကျော်လုံလုံကန်နေတဲ့အီလက်ထရောနစ်ဆက်ရုံတစ်ခုမှာမြန်မာလူသမားတွေလည်းထောင်ထဲချပြီးအလုပ်လုပ်ကြနေကြတာပါဒီဆက်ရုံမှာရှိတဲ့လူသမားတွေရဲ့အခက်အခဲတွေကိုသုတေသနပြုလုပ်ခဲ့ရမှာတော့အလုပ်သမားတွေအနေနဲ့ဂျားကန်တစ်ထည်ကနေလောအားကတွေဖျက်တောက်ခဲ့တာကြောင့်နစ်နာခဲ့ရကြောင်းအလုပ်သမား90ကတိုင်ကြားခဲ့တယ်လို့ဆိုပါတယ်ဒီအတွက်နစ်နာကြီးတွေပြန်ရဖို့အတွက်ကုမ္ပဏီအလုပ်ရှင်နဲ့ဆွေးနွေးညှိနှိုင်းခဲ့ရမှာအလုပ်ရှင်ဘက်ကအလုပ်သမား90အတွက်နစ်နာကြီးတွေပြန်လည်ပေးအပ်ခဲ့တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
လုံသားလေးရှိကုန်ရဲ့ပြဿနာတွေအများကြီးပါအလုသမားလေးကိုအလုရှင်ကတည်းရဲ့အလုခံထားတာမဟုတ်ပဲနဲ့သက်ဆင့်ကန်တထင်းနဲ့အလုခံထားတဲ့အကြောင်းအချိန်ကြီးအဲ့လိုဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့ကစက်ရုံပြင်ပြတယ်အဲ့စက်ရုံကလည်းကောင်းပြီသူစက်ရုံကအကောင်းဆုံးပြအောင်သူသမားလေးဆောင်ရွက်ရှင်ရဲ့အတွက်ကြောင်းအဲ့ဒီသက်ဆင့်ကန်တထင်းလေးကိုဖယ်ရှားပြီးမှကုမ္ပဏီကနေတည်းရဲ့ခိုင်ရန်စာချုပ်ဆုပ်ဆိုတဲ့သူသမားပြအောင်လုပ်မယ်ဆိုသူလိမ့်ကြပါတယ်အဲ့လိုလုပ်တဲ့ကမှငါတို့အလုသမားအလုရှင်အဟောင်းဒီမှာဆောင်ရွက်တဲ့လုပ်အားကားတွေကိုမရရှိသေးဘူးတို့တော့အလုသမားကလူသမားကိုယ်ရဲ့ဆိုတာကျွန်တော်တို့လာရောက်ပြီးပြောဆိုရတဲ့အကြောင်းလက်ရှိအလုံးလုံးပိုင်ရှင်ကိုကျွန်တော်ကဒီလူသမားကြီးကြံရှိနေလို့အကားကြောင့်ဒီကိုတောင်းဆိုလိုက်တဲ့အခါမှာ၃သိန်းကျော်ပေါ့ခင်ဗျ၃သိန်းတောင်းကျော်ဟုတ်ကဲ့ရရှိလာခြင်းဖြစ်ပါလားခင်ဗ
ျသတိငန်တစ်ခေးတည်းကြောင့်မြန်မာလူသမားအတော်များများဟာဒုက္ခရောက်နေကြတာရှိနေသေးပဲဆိုပြီးတော့လဲဥအောင်ကျော်ကဆိုပါတယ
်ကျွန်တော်ခိုင်းစီရောက်တောင်းကျက်ချက်ပါဘူးဘုရားခိုင်းစီရယ်ဆက်နေတယ်တော့အဲ့ဒါကိုပြင်နေပါပြီသတိငန်တစ်ခေးဆိုတာကကျွန်တော်အင်္ဂလိပ်လိုဆိုဆက်ဆောင်ဆက်လို့ခေါ်တယ်သတိငန်စာချုပ်ချုပ်မှာလူသမားတွေကလည်းဒီရဲ့လို့ဒီမလေးကစက်ရုံကုန်ပြီဆိုတော့အပ်တယ်။သွားပြီးနဲ့အစိမ်းလို့ရုံကရလာတဲ့လောကလက်ကတွေသူကတစ်ချက်တန်းကနေမှလောကလက်တစ်ချက်ပေးတယ်။အဲ့မဲ့ပါလေဖြစ်တယ်ဆိုတော့အပြည့်ကလောကလက်မရဘဲနဲ့ဟိုဖြတ်စားလက်ကတွေပေါ်လာတယ်။ဒါကြောင့်ကျွန်တော် SNS ကိုပပြအောင်ကျွန်တော်သူကနေရင်းဖြစ်ပါလေ
။ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလို့သမား3တန်းကနေ4တန်းလောက်ထိလုံးလုံးကိုင်နေကြပြီးအခက်ခဲများစွာကြုံနေရတယ်လို့အထောက်ထားရှိသူတွေရောအထောက်ထားမရှိသူတွေပါတစ်ဆင့်ခံတစ်ဖြေးတွေပွဲစားတွေကြောင့်ဥပဒေအရခံစားသင့်တဲ့လောကတွေမရရှိကြပါဘူးဒီအတွက်အလုရှင်နဲ့အလုသမားတွေကြားမှာပြဿနာတွေလည်းအများကြီးဖြစ်ပွားလေးရှိတာပါအခုအခါမှာတော့ရှစ်ပြောင်းလို့သမားအခွင့်အရေးကွန်ရက်ကဂျောင်းဝင်ညှိနှိုင်းပေးခဲ့တဲ့အတွက်မျက်နှာကြီးပေါင်းဘတ်ငွေ3သိန်း4000ကျော်ပြန်ရရှိခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှဆုံဆန်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြစီခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါမယ်ရှင်ဟာရီကိန်းမုန်တိုင်းမာရီယာကြောင့်အကြီးကျယ်ပျက်စီးခဲ့ရတဲ့အမေရိကန်ကျွန်းတွေစီအကူအညီတွေပို့နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေကပြောပါတယ်စပိန်ဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသူ့အစိုးရအနေနဲ့ဟာရီကိန်းမုန်တိုင်းတန်ခံရတဲ့ပြည်သူတွေအတွက်အစွမ်းကုန်ကူညီနေပြီးဘော်လုံးသမားတွေရဲ့စန္ဒပြမှုကိုရန်ဖြစ်နေတာနဲ့အချိန်ကုန်နေတာမဟုတ်ဘူးလို့ညင်ပါတယ်။လာမယ့်သတင်းပတ်မှာပေါ်တိုရီကိုနဲ့ဘာတင်းကျွန်းတွေကိုကိုယ်တိုင်သွားကြည့်မယ်လို့လည်းသမ္မတထရမ့်စီစဉ်ထားတဲ့အကြောင်းဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုငင်းချန်ကပြောပြမှာပါရှင်။
ဟာရီကိန်းမာရီယာကြောင့်ပေါ်တိုရီကိုကျွန်းဟာအမေရိကန်ပြည်ထောင်စုနဲ့ရဲ့အတော်ကြာဆက်သွယ်ပြတ်တောက်ပြီးပြည်စင်တဲ့ရေတန့်တွေပါပြတ်တောက်သွားပါတယ်။အစားအသောက်လောင်စာနဲ့ဆေးဝါးတွေရှားပါးကုန်တဲ့အချိန်မှာဆေးရုံတွေမှာလည်းလူတွေပြည့်နေပါတယ
်။ No sé si está recorrido.
နေရာအနောက်ခင်ဗျားရောက်ပြီးပြီလားတော့မသိဘူး။ဒီဖြစ်မျိုးဟာကျွန်းတစ်ခုလုံးမှာမယုံနိုင်တော့အောင်ပါပဲ။တကျွန်းလုံးကိုဒုက္ခရောက်နေကြတာပါ
။မုန်တိုင်းတန်ခမ်းဒေသတွေကိုအစိုးရကလစ်လျူရှုထားတဲ့ဆိုတဲ့ဝေဖန်ချက်တွေကိုအမေရိကန်သမ္မတထရမ့်ကအလင်းအမြန်ပဲအခုလိုတုံ့ပြန်ခဲ့ပါတယ
် We are unloading on an hourly basis massive loads of water
ပေါ်တိုရီကိုကျွန်းတွေရေနဲ့စားသောက်တွေကိုနိုင်နေအမြပို့ပေးနေပါတယ်ဖလော်ရီဒါပြည်နယ်နဲ့မတူပဲပြည်ပကြီးနဲ့ဆက်ဆက်မှုရှိမနေပါဘူးတက်ဆက်ပြည်နယ်လိုမျိုးချက်ချင်းသွားပြီးတော့ပေးလို့လည်းမရပါဘူးအတန်းနဲ့သမုဒ္ဒရာဆိုတာကြီးကိုဖျက်ရပါတယ်အဲ့ဒါခက်ခဲပါတယ
်အင်္ဂါနေ့မှာပဲသမ္မတဟာအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်အခုလိုကျွန်းပေါ်ကဒုက္ခတွေကိုကူညီဖို့အတွက်ဒေခါနဲ့ဝန်ထမ်းတွေကိုစင်မောနဲ့ပို့နေပြီလို့သတင်းတောက်တွေကိုဖြေကြားပါတယ
်ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA ကာကွယ်ရေးဝန်ကြီးဌာနနဲ့တခြားပြည်ထောင်စုအေဂျင်စီကဝန်ထမ်းတွေဟာပေါ်တိုရီကိုနဲ့ Virgin Islands ကျွန်းတွေမှာရောက်နေပြီးတော့ပြည်နယ်ထူထောင်ရေးနဲ့ကူညီရေးတွေအတွက်အဲ့ဒီမှာရှိနေတဲ့အုပ်ချုပ်ရေးမှုတွေကိုအကူအညီပေးနေကြပါတယ
်ပေါ်တိုရီကိုအုပ်ချုပ်ရေးမှု Ricardo Rosello ကလည်းသမ္မတ Trump ဘက်ကကာကွယ်ပြောဆိုသွားပြီးသမ္မတ Trump နဲ့စကားပြောပြီးဖြစ်တယ်လို့သမရအနေနဲ့ဒီကျွန်းပေါ်ဂယူဆိုင်ကြောင်းလဲအမခံသွားတယ်လို့ပြောပါတယ
် I am confident that he does and I fully expect his support on this efforts he has verbal
ဂယူဆိုင်လေးမယ်လို့ယုံကြည်တယ်လို့ကုညီမယ်လို့လည်းလုံးဝမျှော်လင့်ထားပါတယ်ကျွန်တော်ကိုဖုန်းပြောတော့အသေးချပြောသွားတယ်လို့ပဲတချို့အရာတွေမှာလည်းချက်ချင်းတုံ့ပြန်ဖြည့်ဆည်းပေးတဲ့အတွက်ယေရှုတင်ကြောင်းလဲပြောကြားလိုပါတယ
်ပေါ်တိုရီကိုမှာရှိတဲ့စိတ်ကန်းတဲ့လေရင်ကွင်းတွေပြန်ပြင်ပြီးတာနဲ့အကူအညီထောက်ပံ့တွေပိုရောက်လာမယ်လို့လည်းမျှော်လင့်ထားပါတယ်ဒါပေမဲ့မုန်တိုင်းမာရီယာကတော့မပြီးသေးပါဘူးအမေရိကန်ကမ်းခြေတစ်လျှောက်မြောက်ပိုင်းကိုရွေ့ရှားသွားပြီးတော့မြောက်ကယ်ရိုလိုင်းနာနဲ့တချို့ကမ်းခြေနေရာတွေမှာရေကြီးရေလျှံတာတွေကိုဖြစ်စေပြီးတော့ပြောင်းရွှေ့ရတာတွေဖြစ်စေခဲ့ပါတယ်ခင်ဗျာ
ကိုငင်းချန်တို့ပြခဲ့တာပါရှင်အခုလွှင့်နေတဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်အစီအစဉ်ပြီးပြီးချင်းအေရှာဆက်ဆက်ကန်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးပါဦးမယ်ရှင်
ဒီမနက်ကနေခိုင်ပြင်းနေတာပရိပကတ်တွေနဲ့ပတ်သက်လို့နိုင်ငံတကာက PRP ဝေဖန်မှုတွေထွက်ပေါ်နေကြမှာပဲကုလသမဂ္ဂတွင်းရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ဒီကနေ့လွန်ရက်ကော်စီမှာရှင်းလင်းတင်ပြဖို့ရှိနေပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS စစ်စင်ရအုပ်စုကလွန်ရက်ကင်းစကန်30လောက်ကိုတိုက်ခတ်ခဲ့ပြီးနောက်နောက်ဆက်တွဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းလူ့ကိုယ်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ရာကကုလသမဂ္ဂလွန်ရက်ကော်စီမှာအတွင်းရင်မှုချုပ်ကိုလည်းတင်ပြဖို့အဖွဲ့ဝင်15နိုင်ငံနဲ့9နိုင်ငံကတိုက်တွန်းထားတာပါ။ချင်းနမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကချင်းဘက်တက်ခတ်မှုတွေဖြစ်ပြီးတလားချင်မှာပဲတကယ်လက်တွေ့အခြေအနေဘာတွေဖြစ်နေကြလဲအကောင်းဆုံးဖြစ်အောင်အမေရိကန်ဘက်ကဘလို့မူဝါတွေချမှတ်လွှင့်ဆောင်တင်နေတယ်ဆိုတော့အကြံပြုချက်တွေရရှိနိုင်ရေးရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကကျန်းမာဝတ်တွေချင်းပါပါတယ်ရွန်ဂျာရေးမနေ့ကဘူတူနေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီနဲ့အာရှနဲ့ပစိဖိတ်ရေးရာဆက်ကော်မတီရှင်းမောက်ကျန်းမာဝတ်အတွင်းမှာတော့အာရှရေးရာချွမ်းကျင်သူတွေလူ့ကိုယ်ရေးချွမ်းကျင်သူတွေကထွက်ဆိုခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာပြည်ရဲနဲ့တက်ချင်းပါခဲ့တဲ့သမရယူကော့ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ပွဲမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးထက်နယ်အောက်လွှတ်တော်ကော်မတီတွေရှိမှ Twitter လူမှုကွန်ရက်ကတာဝန်ရှိသူတွေဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်။ UN နိုင်ငံကနေခွဲထွက်ရေးကတ်လူမျိုးတွေကလူမှုစနစ်ခိုင်ယူဖို့နဲ့တည်ပြုနိုင်ခဲ့တဲ့အကြောင်းအောင်ပွဲခံနေချိန်မှာပဲ UN အစိုးရကတော့ဒီပိုင်နက်ကိုအသုံးပြုခွင့်မပေးတာအိန္ဒိယတူရကီနိုင်ငံနဲ့ပူးတွဲစီလက်ရှိနာမျိုးတွေလိုအရေးယူဆောင်ရွက်မှုတွေနဲ့လက်တုံ့ပြန်သွားမယ်ဆိုပြီးသတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို View မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ View ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.